မြန်မာရေတဲ့အတွက်စင်ကာပူဒေါ်လာ2,000ဘူလောက်ရေအောက်အတန်စနစ်ဆိုနာစနစ်တုံးနဲ့ကိရိယာတွေကိုရောင်းချခဲ့တဲ့စင်ကာပူနိုင်ငံသားနှစ်ဦးကသူတို့မှအပြစ်ရှိကြောင်းစင်ကာပူတရားရုံးမှာဩဂုတ်လ20ရက်နေ့ကဝန်ခံထွက်ဆိုခဲ့တဲ့အကြောင်းကိုဒီစထရိတ်တိုင်းသတင်းစာမှရေးသားဖော်ပြပါရယ်စင်ကာပူကဟိုဒိုနက်ကုမ္ပဏီကနေပြီးတော့အယောင်မှန်နေကြတဲ့ဒါရိုက်တာတဦးဟာမြန်မာနိုင်ငံပေါ်မ ကရိယာတွေရောင်းချခဲ့တာဖြစ်ပါတယ်။ရေအောက်အတန်စနစ်သုံးတဲ့ကရိယာတွေကိုအင်ဒိုနီးရှားကကုမ္ပဏီတစ်ခုကိုရောင်းချဖို့ဆိုပြီးတော့သူတို့ကနော်ဝေနိုင်ငံကန်စပတ်ရေချောင်းဆိုင်ရာကုမ္ပဏီကိုလိန်ညာခဲ့တယ်လို့စင်ကာပူအစိုးရရှေ့နေကပြောပါတယ်။မြန်မာနိုင်ငံက Life of Universe ကုမ္ပဏီအတွက်အမေရိကန်ဒေါ်လာတသန်းခွဲကျော်ဖို့2018ခုနှစ်ဇူလိုင်လတုန်းကရောင်းချခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့မြန်မာလေတပ်ကို Hydrographic Center ပင်မတိုင်းတာရေးတက်အတွက်အသုံးပြုနေတာကိုစင်ကာပူအာဏာပိုင်နေဘက်ကစုံစမ်းသိရှိခဲ့တာဖြစ်ပါတယ်။မြန်မာရေတပ်အတွက် Sonar System သုံးတဲ့ကိရိယာတွေရောင်းချနေတယ်ဆိုတော့တိုင်တန်းချက်တွေကိုစင်ကာပူအကောက်ခွန်ဌာနကလက်ခံရရှိခဲ့တာဖြစ်ပါတယ်။အဲဒီနောက်မှာတော့2020ခုနှစ်အောက်တိုဘာလမှာကုမ္ပဏီကိုစင်ကာပူတာဝန်ရှိတဲ့သူတွေကဝင်ရောက်စီးနှင်ခဲ့တယ်လို့မှတ်တမ်းတွေနဲ့ digital ပစ္စည်းတွေကိုလည်းသိမ်းဆည်းခဲ့ပါတယ်။အဲ့ဒီအမှုကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကတရားရုံးမှာစစ်ဆေးနေတာဖြစ်ပြီးတော့စင်ကာပူ Hydronef ကုမ္ပဏီအပေါ်မှာစင်ကာပူဒေါ်လာ100,000ကျော်ဒဏ်ငွေရိုက်ဖို့အစိုးရရှေ့နေတွေကတင်ပြထားပါတယ်ရှင်။